ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဘော်လခဲမြို့ကကျေးရွာတရွာကိုမြန်မာစစ်တပ်ကဒီကနေ့မနေ့အစောပိုင်းမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်တဦးသေဆုံးပြီးတချို့ဒဏ်ရာရရှိကုန်ပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမွန်ကပြောပြပေးပါခင်ဗျာ
။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်ဘော်လခဲမြို့ရဲ့မြောက်ဘက်ကစောလုံကျေးရွာကိုမေလ18ရက်နေ့ဒီကနေ့မနေ့4နာရီလောက်ကစစ်တပ်ကနေလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအသက်18နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးတော့4ဦးဒဏ်ရာရသွားတယ်လို့ဘော်လခဲပြည်သူ့ကာကွယ်ရေးအဖွဲ့သတင်းတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်။ဘုံနှလုံးကျဲခဲ့တာဖြစ်ပြီးတော့ဆေးရုံအဆောက်အဦးနှလုံးလူနေအိမ်6လုံးပျက်စီးခဲ့တယ်လို့သူကပြောပါတယ်။
ဒီနေ့မနက်ပေါ့4:20ချိန်မှာလာကြေသွားတာ
အခုသူတို့လေကြောင်းတိုက်ခတ်တာကဟိုဘေးဖွဲ့စီဘေးဒုမရှိကုန်းမြူထားတဲ့ဒီရွာတွေမှာပဲသူတို့လိုက်ပြီးလေကြောင်းတိုက်ခတ်မှုလုပ်နေတဲ့ခါကျတော့ဒါပြည်သူတွေပြစ်မှတ်ထားတယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်ခုအခုကဘောလခဲမြို့မှာတရနေ့ကဖြစ်တဲ့ဒီတိုက်ပွဲနဲ့ပတ်သက်ပြီးတော့မှအခုစစ်ကောင်စီကမြို့ထဲဒီလူနေရက်ွက်ထဲတိလက်နေကြီးနဲ့ရန်တမ်းပစ်ခတ်ပြီးတော့ဖုံးကြောင်းထဲမှာလက်နေကြီးကြအဲ့တော့ရွာဒီမြို့ပေါ်နေရက်ွက်လူတွေအကုန်လုံးတော့16ကောင်ပြီပေါ့အကုန်လုံ
းအဲ့ဒီကျေးရွာမှာစီးရေလှုပ်ရှားမှုတွေမရှိဘဲနဲ့ဒေသခံပြည်သူတွေခိုလုံနေတဲ့နေရာတစ်ခုသာဖြစ်ပါတယ်လို့ဘောလခဲမြို့ကပြည်သူ့ကာကွယ်ရေးအဖွဲ့တွေက VOA ကိုပြောပါတယ်အခုမေလာပထမဘက်ကနေစပြီးတော့ဘောလခဲမျိုးကိုစစ်တပ်ကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ကြောင်းလည်းဒေသခံတွေကပြောပါတယ်ခရီးရန်ဖျားကြောင်ဖုန်ကြီးကြောင်စာတင်ကြောင်တွေကိုပါမကြံလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံရာနဲ့ချီပြီးတော့တောလန်းကနေကြံတဲ့မြို့ရွာတွေစီကိုထွက်ပြေးတင်းရှောင်နေကြရတာပါကရင်ပြည်နယ်ဒမော့ဆိုးမျိုးရဲ့အရှိတ်ချမ်းဒေါ်လျာခူးကျေးရွာဘက်မှာလည်း၄ရက်ဆက်တိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ကြောင်းလည်းပြောပါတယ်။အဲ့ဒီမှာစာတင်ကြောင်းတစ်ကြောင်းနဲ့ဒေသခံနေအိမ်တချို့ပျက်စီးမှုရှိခဲ့ပါတယ်။အနီးအနားပတ်ဝန်းကျင်ကဒေသခံတွေဟာလည်းဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။တိုက်ပွဲ၃ရက်မြောက်နေ့ဖြစ်တဲ့မေလ16ရက်နေ့မနေ့ညပိုင်းတုန်းကလည်းစစ်လေရင်အနေနဲ့အပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့အနီးအနားရွာခံတဦးကအခုလိုပြောပြပါတယ်
။သူတို့ကတိုက်ပွဲဖြစ်နေတာဆိုတော့ဒီလားလီနဲ့လာကျေတော့ဘောနော်သူတို့တိုက်ပွဲဖြည့်ပြီးတော့ညဖဲရတော့သူတို့ကရွာခါရီအဲ့ဒီဘောနော်သူတို့လာကျေသွားသေးရဲ့လေသူတို့တိုက်ပွဲဖြစ်တကားဒီဖြစ်မဖြစ်တကားလီရဲ့စတိုင်းရှိပြီဒီနေ့ဆိုဒေါ်လျာခူရဲ့ရွာအောက်ဘောနော်ဒီမင်းနဲ့လည်းနောက်တစ်ခါလာကျေသွားသေးရဲ့လေလက်နေကြီးရတော့သူတို့နေတိုင်းပြည့်တယ်ဗျလီခါကျတော့မင်းညာရဲ့ဒီရဲ့နဲ့ဆိုရဲ့ရှိပြီအကူလေတော့လည်းလာဝိုင်းနေတော့ပဲ
ဒီမော့ဆိုဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတည်င်းတစုံတရာထုတ်ပြန်တာမရှိသေးတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းထုတ်ပြန်တာမတွေ့ရသေးပါဘူးတိုက်ပွဲကြောင့်ဒေါ်လျာခူးကျေးရွာဖဲလျာကျေးရွာထီးသဲကလိုကျေးရွာစတဲ့ကျေးရွာကဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ပြောပါတယ
်ဒီဖဲရွာကဒေသတွေကကျတော့တချို့လူတွေကတော့မရှိတော့ဘူးကောတို့တော့စီမင်းရှောက်ရပြောက်လို့ကြရတယ်နေရဆိုတော့ဒီအဲလူငယ်အဖွဲ့စည်းတွေပဲကြက်ခဲ့တော့ဘောနအခုတော့ကျွန်တော်တော့ရှောက်ထားတော့ဘောနပြန်နေလို့မရသေးဘူးလေငါတိုက်ပွဲစင်းနေဆိုတော့သူများရွာမှာတနေရတယ်ဘောန
နောက်ထပ်ရွာဒေသခံတူကတော့ပြစ်ခတ်တန်းနေအများရန်ကြားနေရပေမဲ့ဒီတစ်ခေါက်တိုက်ခိုက်မှုတွေကပြင်းထန်တာကြောင့်ပိုးပြီးတော့မှထိတ်လန့်နေကြရတယ်လို့လည်းပြောပါတယ်
เออตะคัดลิรอญเนี่ยจ้าบ่มาจอกคัดลิจ้ารอดิญาซะโลชิรอเบลกีเตียมาบ่ติวจอกจอกลาละเบตวาตวามาบ่ติวชินเนี่ย
ดมอซอมื่อเนเดกางวยดองยัวติเจยัวบัดมาแลมะนี่เมลา16ยะนี่กา2นาทีจาไตปวยปิ้นถ่านเก้บาเดดมอซอมื่อเนปี่ตุกากวยเยตัดตาวินชิดูตูกาโรตะชาไตปวยดิเยอะฉีนี่โกมะติยาบิเมငွေတောင်ရွာတစ်ကျေးရွာတဲတောင်ချေးရင်မှာမနေ့တုန်းကသူတို့နယ်မြေရှင်းလင်းရင်းနဲ့ပြစ်ခတ်မှုတွေရှိခဲ့ကြောင်းအခုလိုပြောပြပါဗျ
။ဘုရားပြစ်ခတ်မှုမနေ့6နာရီဝင်လာမှာစဖြစ်တယ်ဘောနော်။အပြန်လာပြစ်ခတ်မှုအရောမနေ့ဝင်ကျင်တော့ကြာတယ်ဘောနော်။ရှင်းနေပွဲမှာဒီကျွန်တော်တို့ကပြန်ဆုတ်ခွာလိုက်တယ်။ကျွန်တော်တို့လူငယ်အားလည်းမမြပြောရအောင်လည်းနေအားလည်းမမြကျွန်တော်တို့ဒီပြစ်ခတ်မှုဆိုတော့ကျွန်တော်တို့ကဒီအမေတင်းတော့ပဲဟိုသွားတော့မှအဲ့ဒါမှကျွန်တော်တို့ဒီငါးညတော့ကျွန်တော်တို့ဆောက်လိုက်ဒီတိခိုက်မှုတွေကြောင့်ပြရတော့မရှိတယ်နဲ့ဟိုခွေးကကျတော့တိခိုက်မှု ရှိနိုင်လို့ပဲကျွန်တော်ကတော့တော့ပါမယ်
အခုနောက်ပိုင်းဒီမော့ဆိုမြို့နယ်ထဲမှာတနေရာမဟုတ်တနေရာတိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေဟာတောင်းနဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာပါထွက်ပြေးတိမ်းရှောင်နေကြရသူတွေအတွက်အမိုးကားဆေးဝါးနဲ့စားနပ်ရိက္ခာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဘောလခဲမြို့နယ်မှာတော့မြန်မာစစ်တပ်ကမေလ၈ရက်နေ့ကနေစပြီးတော့အင်အားအများအပြားသုံးပြီးတော့ခြေရွာတွေထဲကိုဝင်ရောက်လာတဲ့အတွက် KNDF KA ဘောလခဲ PDF တို့နဲ့တိုက်ပွဲတွေဖြစ်နေပါတယ်အချိန်မရွေးတိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်ဘောလခဲရွာသစ်လမ်းကိုအရက်သားတွေအသုံးမပြုကြဖို့အတွက်လည်းလက်နက်ကင်ဖွဲ့စည်းတွေကတတိပေးထားပါတယ်ဘောလခဲမြို့ပေါ်ကဌာနဆိုင်ရာအစအဦးတွေမှာတက်ဆွဲထားတဲ့စစ်တပ်ကိုကရင်နီပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့တိုက်ပွဲတွေဟာဇက်တိုက်ဆိုသလိုပြင်းထန်နေတာဖြစ်ပါတယ်ရှင်